မင်္ဂလာညနေခင်ဗျာတော်တော်ရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရ2018ခုနှစ်ဇွန်လ6ရက်ဘုံဘုံညနေခင်း6နာရီခွဲနဲ့9နာရီအစီအစဉ်တွေကိုလိုင်းဒိုမီတာ7925ရုပ်ကနေတိုက်ထုတ်လည်နေပါပြီ။ကျွန်မနန်းလောပါအခုညနေခင်းအစီအစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
။ကျွန်တော်အောင်လင်းပါဒီညနားဆင်ရမယ့်သတင်းတွေမှာတော့အမေရိကန်သမ္မတနဲ့မြောက်ကိုရီးယားကောင်ဆောင်လို့ကြာရလာနိုင်တဲ့နျူကလ িয়ার ဆိုင်ရာသဘောတူညီချက်ပေါ်ကွန်ဂရက်စ်တော်ကပြန်လည်သုံးသပ်ခွင့်နဲ့ဖိချခွင့်ရှိတဲ့အကြောင်းလွှတ်တော်ကိုယ်စားလှယ်ကပြောလိုက်ပါတယ်။အခါကြီးကနေရက်စုကတော်ပြည်သူတွေကိုပြန်လည်လက်ခံမဲ့အစီအစဉ်မှာပူးပေါင်းဆောင်ရည်မြန်မာစုရနဲ့ကွန်ဂရက်စ်ငါတို့ကြာဒီနေ့ပဲလက်မှတ်ရေးထိုးပါတယ်။ဒီလိုထိတဲရောက်နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုတော့မတ်တင်ကြီးထိုင်းနဲ့သူကြီးညာပေးသွားမှာပါ
။ကောင်းပါပြီရှင်။မေလကောင်ကမူဆဲတိုက်ပွဲကြောင့်တရုတ်နိုင်ငံနဲ့ဆက်အဝင်ထွက်ဂိတ်တွေစစ်ဆေးရေးတင်းကျနေတဲ့အတွက်ကုန်သွယ်ရေးကိုချိန်ခေလာတယ်ဆိုတဲ့သတင်းမှာကတော့
လေသတိပါအိနောက်နေတာပေါ့ဗျာတော့ထိခိုက်တယ်လို့မပြောရနဲ့ဒါကဘယ်လိုပြောမှာကုံသွယ်မှုအတားအဆီးကြီးပေါ့လေနော်ရေရှည်မှာထိခိုက်သွားနိုင်တယ်အတ
ားမူဆယ်ဒေတာခံကုံခဲ့တဲ့ဦးပြောသွားတာကိုနောက်ပိုင်းမှာအပြည့်ဆုံးတင်ပြပါမယ်ဒါအပြင်ရာဘာရီကော်တွေကိုကျိုးပြီးတော့ပြန်သုံးပစ္စည်းထုတ်လုပ်တဲ့ထိုင်းနိုင်ငံထက်ကဆယ်ယုံကိုထိုင်းတာဝန်ရှိသူတို့ဝင်ရောက်စစ်ဆေးရမှာမြန်မာနိုင်ငံကအလုပ်သမားတွေအဖမ်းခံရတဲ့တဲ့ရှင်ကုန်တိုင်းအစိုးရအဖွဲ့ဝင်တွေလုံခြုံရေးအတွက်ကားဝယ်ဖို့သိန်း9000လေးပါအတုံးစိတ်တင်ပြတောင်းဆိုမှုအပေါ်အခြေအတင်ဖြစ်နေတဲ့တဲ့တွေကိုနောက်ပိုင်းမှာကြားမှာပါအခုအရင်ဆုံးတော့ဒီကနေ့ညနေခင်းထိတ်တန့်ရောက်တဲ့တွေကိုကောင်းလင်းဦးနဲ့မတ်တင်ကြီးထိုက်တို့ကပြောပြပေးကြပါအောင်ရှင
်အမေရိကန်သမ္မတနဲ့မြောက်ကိုရီးယားကောင်ဆောင်တို့ကြားရရှိလာနိုင်တဲ့နျူကလ িয়ার ဆိုင်ရာဘလို့သဘောတူညီချက်မျိုးကိုမဆိုကွန်ဂရက်စ်လွှတ်တော်ကပြန်လည်သုံးသပ်ခွင့်နဲ့ပယ်ချခွင့်ရှိတဲ့အကြောင်းအမေရိကန်တက်လီဖုန်းနိုင်ငံခြားဆက်ဆံရေးကုမ္ပဏီဝင်တွေကပြောဆိုလိုက်ပါတယ်။သမ္မတဒေါ်နယ်ထရန့်နဲ့မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်ဝန်တို့ရှေ့ကရင်ပတ်စင်ကူမှာထိပ်သီးတွေ့ဆုံမှုပြင်ဆင်နေချိန်မှာပဲအမေရိကန်တက်လီဖုန်းတော်မှတ်တည်ပြောဆိုလိုက်ကြတာပါ။နျူကလ িয়ার ရေးမြောက်ကိုရီးယားနဲ့တမန်ဝင်ဆွေးနွေးပွဲကျင်းပနိုင်တာတန်တမာရေးရအောင်မြင်မှုအဖြစ်တက်လီဖုန်းနိုင်ငံခြားရေးကုမ္ပဏီလွှတ်တော်မှတ်တည်ကကျေဆွေးကြပါတယ်။ဒါပေမဲ့လည်းရလာမဲ့သဘောတူညီချက်ကိုလွှတ်တော်မှတင်ပြရမှာဖြစ်တယ်လို့လွှတ်တော်ကအတည်ပြုမှသာရှေ့ဆက်လောက်ွက်ရှိမှဖြစ်ကြောင်းလဲတက်လီဖုန်းမှတင်ကိန်းကပြောဆိုကြတာပါ။မြောက်ကိုရီးယားဘက်ကနျူကလ িয়ার လက်နက်ဒါရုလက်နက်ဇီဝလက်နက်ရီယိုတက်တိကျွတ်တပ်သုံးလက်နက်အားလုံးကိုဖျက်သိမ်းတဲ့တိစာထင်ရှားတဲ့တိုးတက်မှုတွေကိုလုံးဝပြမချင်းအရေးယူပိတ်ဆို့မှုတွေကိုရုတ်သိမ်းမှမဟုတ်တဲ့အကြောင်းလဲရီပပလီကန်တက်လက်တော်မှတ်ကော်ရီကာတနာကပြောဆိုခဲ့တာပါနျူကလ িয়ার စီစဉ်ဖျက်သိမ်းရေးမှာမြောက်ကိုရီးယားကပြည်ပြည့်စုံပြီးပြန်လည်စစ်ဆေးနိုင်ခွင့်ရှိမယ်နောက်ကျောင်းပြန်မလဲတဲ့လူရည်တွေနဲ့တတ်သိပြဖို့လိုအပ်တဲ့အကြောင်းလဲပြောဆိုခဲ့ပါတယ်ရှင်းသိမ်းပတ်အင်္ဂါနေ့ကျရင်စင်ကူမှာသမ္မတထွန်းနဲ့မြောက်ကိုရီးယားကောင်ဆောင်တို့ထိပ်သီးတွေ့ဆုံမဲ့အစီအစဉ်ကိုတော့ကမ္ဘာတဝန်းကစိတ်ဝင်စားစောင့်ကြည့်နေသလိုအမေရိကန်လွှတ်တော်ကိုယ်စားလှယ်ကလည်းသတိထားစောင့်ကြည့်နေကြတာဖြစ်ပါတယ်
အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းတို့ကြားဇွန်လ7ရက်နေ့စင်ကာပူဆွေးနွေးပွဲမှာနျူကလ িয়ার ရေးသဘောတူညီချက်ရခဲ့တဲ့ဆိုရင်မြောက်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်တွေကိုအပြစ်သက်ဖျက်သိမ်းရေးစေစုနဲ့တခုလောက်ကြာမြင့်နိုင်ပြီးဒေါ်လာဘီလီယံ20ကုန်ကျနိုင်တယ်လို့လက်နက်ထိန်းချုပ်မှုဆိုင်ရာကျွမ်းကျင်သူတွေကပြောပါတယ်မြောက်ကိုရီးယားနိုင်ငံမှာတည်ထားတာတွေရောနျူကလ িয়ার သုတေသနနဲ့ထုတ်လုပ်ရေးစခန်းတွေမှာလျှို့ဝှက်ထားတာတွေရောဆိုရင်ခမန်းချေအဖြစ်နျူကလ িয়ার ထိပ်ဖူး20ကနေ80ချားမှရှိနေပြီးရွေးရှားကားတွေနဲ့တင်ပြီးတော့ပြစ်နိုင်တဲ့ပယ်ရင်းတပ်ဒုံးကျည်တွေကလည်းထောင်းနဲ့ချီရှိနေသလိုရေငုပ်သင်းမော့ကနေပြစ်ခတ်တဲ့ဒုံးကျည်တွေလည်းမကြခင်ကစမ်းသပ်ခဲ့တာပါအမေရိကန်တို့ရှီမှန်းချက်ဖြစ်တဲ့နျူကလ িয়ার လက်နက်တွေလုံးဝနောက်ကျောင်းမပြန်နိုင်မဲကင်းစင်သွားတဲ့အထိလုံနိုင်ဖို့အတွက်ဒေါ်လာဘီလီယံ20ကုန်ကျနိုင်တယ်လို့ကွန်မင်းတက္ကသိုလ်လုံခြုံရေးမဟာဗျူဟာဆိုင်ရာပါမောက်ခကွန်ဟောက်ချူရဲ့မကြခင်ကလုပ်တဲ့လေ့လာမှုမှာဖော်ပြပါဗျ။မြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်တွေနဲ့စခန်းတွေကိုဖျက်သိမ်းရေးအတွက်ခန့်မှန်းခြေဒေါ်လာ5ဘီလီယံလောက်ကုန်ကျမယ်လို့ကွန်မင်းတက္ကသိုလ်လေ့လာချက်ကခန့်မှန်းထားတာပါ။
ဤနိုင်ငံနဲ့နျူကလ িয়ার ဆိုင်ရာနိုင်ငံတကာသဘောတူညီချက်ကိုပြင်ဆင်ရေးဥရောပခေါင်းဆောင်တွေကိုစီယုံမှုရည်ရွယ်ချက်နဲ့တောရွက်ကြဥရောပခီးစဉ်ဆုံးသက်ဖြစ်ဣဇေဝင်ကြီးချုပ်ဖင်ချမင်းနတန်ယာဟူဟာဗြိတိန်ဝင်ကြီးချုပ်ထရီဇာမေနဲ့လန်ဒန်မြို့တော်မှာဒီနေ့တွေ့ဆုံပါတယ်။ဥရောပခီးစဉ်အစဖြစ်တင်းတင်းလာနေကဂျာမနီကိုရောက်ဆင်မှာတော့အရှေ့လက်ပိုင်းဒေသမှာအီရန်ရဲ့စစ်ပတ်မှုတွေကြောင့်ဥရောပကိုဒုက္ခသည်တွေအလုံးရင်းနဲ့ထွက်ပြေးလာမယ့်အခြေအနေနဲ့ပတ်သက်လို့ဂျာမနီဝင်ကြီးချုပ်အင်္ဂလာမာကဲကိုသတိပေးပြောဆိုခဲ့တာပါ။ပြင်သစ်ကိုမနေ့ကရောက်တဲ့အချိန်မှာတော့ဣဇေရဲ့အဓိကရည်မှန်းချက်ဟာအီရန်နိုင်ငံကနျူကလ িয়ার နဲ့ပိုင်ဆိုင်နိုင်မှုဖြစ်တဲ့အကြောင်းပြောဆိုခဲ့ပါတယ်။ UN နိုင်ငံကဒေသတွင်းမှာရန်လိုတဲ့လုပ်ရက်တွေနဲ့ခွဲခြားထားလို့မရနိုင်တာကြောင့်နျူကလ িয়ার ဆိုင်ရာနိုင်ငံတကာသဘောတူညီချက်ကိုသူ့အနေနဲ့တခြားလုံးကန့်ကွက်ခဲ့တာဖြစ်ကြောင်းလည်းပြင်သစ်သမ္မတအီမန်နျူအယ်မာခရွန်နဲ့ပူးတွဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာအစ္စရေးဝန်ကြီးချုပ်ကပြောခဲ့တာပါ။ပြင်သစ်သမ္မတကတော့ UN နိုင်ငံရဲ့နျူကလ িয়ার လုပ်ငန်းတွေနဲ့ပတ်သက်လို့အကောင်းဆုံးရထားတဲ့စိစက်ညီနိုင်မှုတစ်ခုဖြစ်သဘောတူညီချက်အတိုင်းဆက်လက်ဆောင်ရွက်သွားမယ်ကြောင်းပြောဆိုခဲ့ပါတယ်။လက်ရှိသဘောတူညီချက်ဟာ ပြည့်ပြည့်စုံမှုမရှိတာကိုလက်ခံပေမဲ့လည်းအရင်ရထားခဲ့တဲ့သဘောတူညီချက်တွေနဲ့တားတဲ့အကြောင်းနဲ့သဘောတူညီချက်ကထွက်ချင်းအဖြစ်ဒေသတွင်းတည်ငြိမ်မှုကိုအထောက်အကူဖြစ်နိုင်စရာလမ်းမမြင်ကြောင်းလည်းပြောဆိုခဲ့ပါတယ်။ UN နိုင်ငံရဲ့နျူကလ িয়ার လုပ်ငန်းတွေကိုထိန်းချုပ်ဖို့ဗြိတိန်၊ပြင်သစ်၊ဂျာမနီ၊အမေရိကန်၊ရုရှားတရုတ်တို့နဲ့ UN တို့ကြား2015ခုနှစ်မှာသဘောတူခဲ့တာပါ။ဒါပေမဲ့လည်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကတော့ဆိုးဝါးလာတဲ့တစ်ဖက်သက်သဘောတူညီချက်ဖြစ်ပြောဆိုပြီးသဘောတူညီချက်ကနေနှုတ်ထွက်ကြောင်းပြည်ခဲ့လာတယ်မှာပဲကြေညာထားပါတယ်။
အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်မှာမနေ့အင်္ဂါနေ့ကကျင်းပတဲ့တမူထူးခြားတဲ့ပနာမရွေးကောက်ပွဲလုပ်ငန်းစဉ်အတွင်းမဲအများစုရခဲ့တဲ့ဒီမိုကရက်အထက်လွှတ်တော်မှဒိုင်ယန်ဖိုင်းစတိုင်ကတော့နောက်ထပ်အထက်လွှတ်တော်သက်တမ်း6နှစ်အတွက်ပြန်လည်ရွေးကောက်ခံရနိုင်ရေးအဆင့်တစ်ဆင့်ပို့ပြီးတော့နှီးဆက်သွားပြီဖြစ်ပါတယ်။ဘဲပါတီကပဲဖြစ်စီမဲအများဆုံးရသူနှစ်ဦးလာမယ့်နိုဝင်ဘာလအထွေထွေရွေးကောက်ပွဲမှာရှင်ပြိုင်ခွင့်ရမယ်ကယ်လီဖိုးနီးယားပြည်နယ်ရဲ့ပနာမအကျိုးရွေးကောက်ပွဲကြီးမှာအသက်84နှစ်အရွယ်ဆန်ဖရန်စစ္စကိုမြို့တော်ဝင်ဟောင်းဒိုင်ယန်ဖိုင်ဆိုင်ကသူမထင်ခဲ့တဲ့ပြိုင်ဘက်ပြည်နယ်အထက်လွှတ်တော်ကဒီမိုကရက်အမတ်ကေဗင်ဒီလီယွန်အထက်အလွယ်တကူမဲအသာရခဲ့တာပါဒီအခင်းအကျင်းအရဆိုရင်တော့နိုဝင်ဘာအထွေထွေရွေးကောက်ပွဲမှာဒိုင်ယန်ဖိုင်ဆိုင်အနေနဲ့အသက်52နှစ်အရွယ်ကေဗင်ဒီလီယွန်နဲ့ရှင်ပြိုင်လာရနိုင်ပါတယ်ဆန်ဖရန်စစ္စကိုမြို့တော်ဝင်ဟောင်းလက်ထောက်အုပ်ချုပ်ရေးမှူးဒီမိုကရက်ဂါဗင်နျူဆန်ကတော့လာမယ့်နိုဝင်ဘာလရွေးကောက်ပွဲမှာဝင်ရောက်ရှင်းပြိုင်ဖို့အနိုင်ရသွားပြီးသမ္မတဒေါ်နယ်ထရန့်ထောက်ခံထားတဲ့ Republican စီးပွားရေးလုပ်ငန်းရှင်ဂျွန်ကော့ခ်စ်နဲ့ရှင်းပြန်ရမှာဖြစ်ပါတယ်။တက်တန်းပြည့်သွားပြီဖြစ်တဲ့အုပ်ချုပ်ရေးမှူးဂျယ်ရီဘရောင်းရဲ့နေရာကိုအစားထိုးနိုင်ရေးသူတို့နှစ်ဦးရှင်းပြန်ကြမှာပါ။အောက်လွှတ်တော်ကိုထိန်းချုပ်နိုင်ဖို့အတွက်ဒီမိုကရက်တို့လိုအပ်နေတဲ့23နေရာအနိုင်ရလိမ့်မလားဆိုရာကိုလည်းကယ်လီဖိုးနီးယားပြည်နယ်ရဲ့ထိတ်တန့်ပနာမရွေးကောက်ပွဲလုပ်ငန်းစဉ်နှစ်ခုကနေအဆုံးအဖြတ်ပေးသွားနိုင်ပါလိမ့်ရှင်
VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်မျိုးကိုညနေ6နာရီခွဲကနေညနေ9နာရီအထိဆိုင်းတိုမီတာ70 kHz 1068မြောက်ဆိုင်းတိုမီတာ19 kHz 15569နဲ့ဆိုင်းတိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ VOA American တန်ညမှာပိုင်းအစီအစဉ်ရဲ့ပုံတူးနဲ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ဒီခပြင်းနယ်မှာပြည်ခဲ့တဲ့နေ့ထဲကျုံရတဲ့ပြည်ပကတ်တွေအတွင်းနေရဆုကွာထွက်ပြေးသွားသူတွေကိုပြန်လည်လက်ခံမဲ့အစီအစဉ်မှာပူးပေါင်းဆောင်ရွက်ရေးမြန်မာစုရနဲ့ကုလသမဂ္ဂတို့ကြားဒီနေ့ပဲနားလည်မှုစာချုပ်လာတရက်ကိုလက်မှတ်ရေးထိုးလိုက်ပါတယ်ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရော UNHCR ကုလသမဂ္ဂဖွံ့ဖြိုးမှုအစီအစဉ် UNDP နဲ့မြန်မာစုရတို့ကြားလက်မှတ်ရေးထိုးလိုက်တဲ့သဘောတူညီချက်ဟာရခိုင်ပြည်နယ်ကတိတ်ဆောင်သွားသူတွေကိုယ်သဘောဆန္ဒအရနေရပြန်လာနိုင်ရေးလုပ်ငန်းစဉ်ပုံမှန်မြန်ဆန်လောက်ထောက်ကူဖြစ်စေလိမ့်မယ်လို့မျှော်လင့်ကြောင်းလည်းနိုင်ငံတော်အတိုင်ပင်ခံရုံးကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားတာပါ။ဆမန်းကြီးလူပေါင်း9000လောက်ကိုပြန်လည်လက်ခံရမှာလူသန်းဝန်းကြားဝန်ဆောင်နိုင်ရေးဘေးကင်းလုံခြုံရေးဝန်ဆောင်မှုတွေနဲ့နေရေးထိုင်ရေးဆောင်ရွက်ရာကိစ္စတွေအများပြားရှိနေကြောင်းလည်းမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂဌာနကိုယ်စားလက်တော်စပီကပြောဆိုခဲ့ပါတယ်။ဒီကရက်နေ့ဩဂုတ်လနောက်ပိုင်းမှာရခိုင်ပြည်နယ်မြောက်ပိုင်းကလူငယ်ရေးကိစ္စက30လောက်ကိုစီးနင်းတိုက်ခိုက်ခဲ့တဲ့ ARSC ဆွေးနွေးအုပ်စုကိုလူငယ်ရေးတပ်ဖွဲ့တွေလိုက်လံရှင်းလင်းတဲ့စစ်ဆင်ရေးတွေရဲ့နောက်ဆက်တွဲဖြစ်အင်းနီချင်းဘင်္ဂါဒေ့ရှ်နိုင်ငံကိုထွက်ပြေးသွားတဲ့ဒုက္ခသည်9000လောက်ရှိမယ်လို့လည်းကုလသမဂ္ဂကခန့်မှန်းထားတာပါ။မြန်မာစုရနဲ့ကုလသမဂ္ဂအေဂျင်စီတို့ကြားသဘောတူညီချက်ရတဲ့အပေါ်ရန်ကုန်မြို့ကအမေရိကန်တန်ယုံကလည်းကြိုဆိုလိုက်ပါတယ်အကောကုသဘောတူညီချက်ကနေရဆုတ်ကတိတ်ရှောင်နေသူတွေကုသဘောဆန္ဒအရဘေးရန်ကင်းကင်းကိုနစ်ကရှိရှိနဲ့နေရပြန်နိုင်တဲ့အခြေအနေတွေကိုဖန်တီးပြနိုင်မှုမျှော်လင့်ကြောင်းဒီနေ့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားတာပါဒီကပြည်နယ်မှာဖြစ်ခဲ့တဲ့လူခွေးချူပေါမှုတွေကိုဖော်ထုတ်နိုင်မှုလွတ်လပ်တဲ့စုံစမ်းစစ်ဆေးကော်မရှင်တရက်ဖွဲ့စည်းမဲ့အစီအစဉ်ကိုပြီးခဲ့တဲ့သတင်းပတ်သက်မြန်မာစုရရဲ့ကြေညာခဲ့တဲ့အပေါ်မှာလည်းမျှော်လင့်ဆောင်စားနေကြောင်းနဲ့စုံစမ်းစစ်ဆေးမှုတွေကိုပုံလင်းမြင်သာမှုရှိရှိနဲ့ဆောင်ရွက်ဖို့နဲ့စုံစမ်းစစ်ဆေးရမှာလည်းအပြစ်ရှိသူတွေကိုပေါ်ထုတ်တွေ့ရှိရင်အရေးယူဖို့လိုအပ်ကြောင်းအမေရိကန်တန်ရုံးရဲ့ကြေညာချက်မှာတိုက်တွန်းထားပါတယ်
တရုတ်တယ်လီဖုန်းဆက်သွယ်ရေးလုပ်ငန်းကြီး ZTE ကအမေရိကန်ပြည်ထောင်စုနယ်သဘောတူညီချက်တစ်ခုလက်မှတ်ရေးထိုးလိုက်တာကြောင့်အကြီးအကျယ်ထိခိုက်နေရတဲ့ကုမ္ပဏီချင်းအနေနဲ့စီးပွားရေးပြန်လည်လုပ်ကင်ခွင့်ရသွားစေမှာဖြစ်တယ်လို့ Reuters သတင်းကဖော်ပြပါတယ်။အမေရိကန်တို့ဆက်ပစ္စည်းတွေတင်ပို့မှုကိုအမေရိကန်ဘက်ကဖြတ်တောက်လိုက်ပြီးတဲ့နောက် ZTE လုပ်ငန်းကြီးအနေနဲ့လုံးဝပိတ်သိမ်းလိုက်ရတဲ့အခြေစိုက်သွားစေတာပါ။ကျွမ်းကျင်သူတဦးအပြောအရတော့အမေရိကန်နည်းပညာနဲ့ထုတ်ကုန်တွေကိုအီရန်မြောက်ကိုရီးယားတို့အပါအဝင်အမေရိကန်ကုန်သွယ်ရေးတပ်မြစ်ထားတဲ့နိုင်ငံတွေကိုရောင်းချနေတာကိုဖော်ထုတ်တွေ့ရှိခဲ့တာကြောင့်ဖြစ်ပါတယ်။ ZTE လုပ်ငန်းကြီးအနေနဲ့ wireless station တွေ internet ဆက်သွယ်ရေးကွင်းရက်တွေနဲ့ spam ဖုန်းတွေထုတ်လုပ်ဖို့အတွက်အမေရိကန်ထုတ်ကုန်တွေကိုအားကိုးနေရတာဖြစ်ပါတယ်။
မက်ကန်ပြည်သူဟာဝိုင်ကျွန်းကကီလာဝေးမေးတောင်ပောက်ကွဲမှုကြောင့်မနေ့ညကအိမ်ပေါင်းရန်နဲ့ချီထိခိုက်ပျက်စီးရမှာမြို့တော်ဝင်ဟယ်ရီကင်ရဲ့အိမ်လည်းပါသွားပါတယ်။ပန်းချီဘန်းကဒေသခံတွေကတော့မီးတောင်ပောက်ကွဲမဲ့အန်ဒီရဲ့ကြောင့်လွန်ခဲ့တဲ့သတင်းပတ်အနေနဲ့ကလေးကဘေးလွတ်ရာပြောင်းရွှေ့ပြေးထလာကြောင်းထိခိုက်ဒဏ်ရာရသူတော့မရှိပါဘူး။ပြီးခဲ့တဲ့လကဆက်လို့ဘေးကန်လန်ရဲ့ကကျေးလက်ဒေသအများစုမှာမြေကြီးတွေအကွက်ပြီးချောရီဘူးတွေထွက်လာခဲ့ရတာကအစာအုပ်ထိခိုက်ပျက်စီးမှုတွေလည်းပုံများလာခဲ့တာပါ။မီးတောင်ကထွက်လာတဲ့မိခိုးတွေနဲ့ပြားတွေကြောင့်မျက်စိနဲ့အဆုံးမှာဝေးနာခံစားရနိုင်တဲ့အန်ဒီရဲ့ရှိတဲ့အကြောင်းလေးဒေသခံတွေကိုတာဝန်ရှိသူတွေသတိပေးထားပါတယ်။
လက်ခံအတွင်းနဲ့နာမည်ကြီးတဲ့ဒီဇိုင်နာ Kate Spade သူနေထိုင်ရာ Parker Venue ကတိုက်ခတ်အတွင်းမနေ့အင်္ဂါနေ့တုန်းကတေဆုံးနေတာကိုတွေ့ခဲ့ရပါတယ်။ရဲကတော့ကိုကိုကိုတတ်တည်မှုအဖြစ်ယူဆပါတယ်။ကွယ်လွန်ချိန်မှာတော့ Kate Spade ကအသက်55နှစ်ရှိပါပြီ။သူမတေဆုံးတဲ့တဲ့င်းကြောင့် Fashion လောကတစ်ခုလုံးတုန်လှုပ်ခဲ့ရသလိုသူဒီဇိုင်းတွေကိုနှစ်သက်ကြသူတွေကလည်းအောက်မေ့ဂုဏ်ပြုခဲ့ကြပါတယ်ရှင်။ဒီကနေ့ညနေခင်းနောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့မတင်ကြီးထိုက်တို့ကပြောပြပေးခဲ့တာပါ။ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ bami.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နာဆင်နိုင်ပါတယ်။အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ဆက်သွားပါမယ်။မေလကုံကမှုဆဲတိုက်ပွဲဖြစ်ပြီးနောက်ပိုင်းတရုတ်နိုင်ငံဘက်ကနေဆက်အဝင်အထွက်ဂိတ်တွေကိုစစ်ဆေးတင်းကျပ်နေတာကြောင့်အချိန်ကြန့်ကြာမှုတွေကုန်တင်ကားပိတ်ဆို့မှုတွေနဲ့နေဆက်ကုန်သွယ်ရေးကိုထိခိုက်လာတယ်လို့ကုန်သွယ်ရေးကပြောနေပါတယ်။ဒါကြောင့်သက်ဆိုင်ရာအာဏာပိုင်တွေအနေနဲ့ဒီကိစ္စကိုအမြန်ဆုံးဖေရှင်းပေးဖို့လဲတောင်းဆိုနေပါတယ်။ VOA သတင်းထောက်ကွန်မိုးစောကစုံစမ်းမေးမြန်းပြီးတော့သတင်းပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့ကျောင်းနိုင်ငံဘက်ကနေဆက်ဂိတ်အဝင်ထွက်တွေမှာလက်ပွေယူတာမျက်နာကိုမှတ်တမ်းတင်စစ်ဆေးတာတွေဆောင်ရွက်နေတာကြောင့်အသွားအလာနှောင့်နှေးကြမ်းကြမှုတွေဖြစ်ပေါ်နေတာဟာအခုဆိုရင်ရက်တက်တက်နှစ်ပတ်ကျော်ကြာမြင့်လာပြီဖြစ်ပါတယ်။လက်ရှိကြုံတွေ့နေရတဲ့အခက်အခဲကိုမူဆယ်မျိုးရောက်ကုန်တင်ကားမောင်းသူတူဦးကအခုလိုပြောပါတယ်
။ခါတိုင်းက5မိနစ်ကို20ရောက်လောက်အခက်အခဲဝင်လို့ရတယ်အခုက5မိနစ်ကိုလူတစ်ယောက်လောက်ပဲဝင်လို့ရတယ်။အဲဒီမှာလူ10ယောက်ဝင်ရမယ့်အချိန်မှာတစ်ယောက်ပဲဝင်လို့ရတဲ့အနေအထားဖြစ်တာပေါ့။ကားလမားကြီးကတော့ဟိုလူလိုမဟုတ်ဘူးလေ။သူကကားပြန်မောင်းရတယ်လေ။အဲဒီမှာအဝင်ထွက်တွေကစိုင်းဝင်တဲ့ခါကျတော့ကားတွေကမမရနိုင်ဘူးဖြစ်တယ်။အကြတဲ့ချိုးတလေဆိုရင်အဲ့မှာ4ရက်5ရက်တော့ဆန်းရတဲ့လူတွေရှိတယ်
။မူဆယ်မျိုးကကုန်တယ်တူးကလည်းဒီလိုကားတွေပိတ်ဆို့နေတာကြောင့်ကုန်စည်စီးဆင်းမှုကိုထိခိုက်လာတယ်လို့ပြောပါတယ်။
ဘလို့အခြေအနေရှိမယ်ဆိုတော့ကျွန်တော်တို့ဒီမှာကွန်ပျူတာကတော့လောလောဆယ်တော့ကျန်းကျန်တော့တာပါကို။တရုတ်ပြည်ကပို့တဲ့အချိန်မှာလည်းတန်ဆာမှုရှိရစေ။တရုတ်ပြည်ကလည်းမြန်မာပြည်ဘက်ကိုပြန်ဝင်တဲ့အင်ပို့တွေမှာလည်းပုံတန်ဆာမှုတွေဖြစ်ပေါ်တော့မှာပေါ့။ဒီလားတတိယမလောက်ကစာရေးဖိတ်သွားတာကို။အခုဆိုရင်တော့သုံးမလောက်ဖြစ်ပြီပေါ့နော်
။မူဆယ်မြို့ခွာညိုတစ်တီးတိုင်ကဦးဆိုင်ခမောင်ကလက်ရှိနေဆက်ကုံတွယ်ရေးအခြေအနေကိုအခုလိုတုံ့တက်ပြောဆိုပါတဲ့
။105မိုင်ကနေပြီးတော့ဒီဒီလိုဝင်ပေါက်အထိပေါ့ဗျာမန္တလေးဝင်ပေါက်အထိကျန်းဖြစ်နေတာပဲအကုန်လုံးပိတ်ဆို့ကုန်တာဒီနေ့လိုမျိုးဆိုသွားရလာရကိုခက်ကုန်ကားသေးခုနှစ်မိုင်လောက်ပေါ့ဗျာဒီလိုနောက်မိုင်တော့မကတော့ဦးတင်နေတော့10မိုင်လောက်ရှိတော့မှာပေါ့10မိုင်တန်းကြီးပေါ့နော်ပိတ်နေဆက်စီပါရေနောက်နေတာပေါ့ဗျာနော်မထီခိုက်တယ်လို့မပြောရလဲဒါကဘယ်လိုပြောမလဲကုံတွယ်မှုအတားစီးကြီးပေါ့လေနော်ရေရှည်မှာထီခိုက်သွားနိုင်တဲ့အတားစီးပေါ့လုံးလုံးဆယ်ကြတော့လုံးလာတာတော့မချောမှုလို့ပြောတယ်နော
်ငယ်ဆက်ဒေတာကကုံတယ်နဲ့ကုံတင်ရင်ပေါင်းတွေဟာဒီလိုပိတ်ဆို့ကြက်ကြနေတာကိုအမြန်ဆုံးဖြေရှင်းပေးဖို့ကိုလိုလားနေကြပါတယ်ကုံစီစီးဆင်းမှုလွယ်ကူစေဖို့အတွက်ဦးဆိုင်ခမောင်ကအခုလိုဆက်ပြောပါတယ
်အရေးကြီးဆုံးကမြို့ရှောင်းလားမြို့ရှောင်းလားတော့ကုံတွယ်မှုလမ်းကြောင်းတစ်ခုပေါ့ဒီလူမှုရေးတွေနဲ့မရောထွေးအောင်နော်အဲမြို့ရှောင်းလမ်းတစ်ခုကိုအမြန်ဖောက်လုပ်ဖို့တော့လိုတယ်ပြောင်းလာတာဖောက်လို့ဘူးတော့ဒီမာလန်ဦးကြောင့်ရှာရတယ်ဒီလိုကြီးတိုင်းတာနေပြီးဒီနေရာရောကြီးကိစ္စတွေတော့လုံနေကြတယ်လို့ပြောတာပဲဒါပေမဲ့ဒါကြံ့ကြတယ်ဒီတော့လုံရမယ်အဲလုံငန်းစင်ကြီးတခုကအရေးကြီးနေလို့တော့မဖြစ်ဖြစ်တော့တော့လုံစိတ်ရှင်းတယ်ဒီတော့နိုင်ငံတော်ကဘယ်လိုစီစဉ်ပေးမလဲဘောတော့ဒီဝင်ဝင်ရှာပေးနေတဲ့ဒေတာကြီးကိုဖွင့်ပြောအောင်နော်လွယ်ကူအောင်ဘယ်လိုလုံပေးမလဲဆိုတဲ့အပိုင်းတွေကသာစင်းစားရတဲ့အပိုင်းတွေပြည့်နေပြီနော
်မူဆယ်မြို့လူဝင်မှုကြီးကြပ်ရေးဌာနကရာရှိကြီးတဦးကတော့အခုလိုကားတွေပိတ်ဆို့နေတာနဲ့ပတ်သက်ပြီးတရုတ်နိုင်ငံဘက်ကအကြောင်းကြားဖြေရှင်းနေကြောင်းပြီးခဲ့တဲ့အပတ်ကပြောဆိုထားပါတယ်မြန်မာအစိုးရဟာတရုတ်နိုင်ငံဘက်ကိုလေယာထွက်ကုန်တွေတရားဝင်တင်ပို့နိုင်ရေးအတွက်စာချုပ်ချုပ်ဆိုဖို့နဲ့စီးပွားရေးစုံတစ်ခုတည်ထောင်ဖို့အတွက်စီစဉ်ဆောင်ရွက်နေပါတယ် ပြီးခဲ့တဲ့မေလဒုတိယပတ်အတွင်းကမူဆယ်မြို့ကို TNLA တန်းပလောင်တပ်ဖွဲ့ကဝင်ရောက်တိုက်ခိုက်ခဲ့ပြီးနှစ်ဖက်တိုက်ပွဲကြားမှာတရုတ်နိုင်ငံသား3ဦးသေဆုံးခဲ့တယ်လို့ကြေညာတချို့လည်းတရုတ်နိုင်ငံဘက်ကကြားရောက်ခဲ့ပါတယ်။ဒီအတွက်ကျုပ်စိုးရကကန့်ကွက်ခဲ့တယ်လို့နေဆက်တည်ငင်ကြီးအတွက်ထင်းထင်းသိမ်းသိမ်းဆောင်ရွက်ကြဖို့အတွက်လည်းပြည်ပခအတွင်းကတက်ဆိုင်ရာအင်အားစုတွေကိုတိုက်တွန်းခဲ့ပါတယ်။
မြန်မာတရုတ်နယ်စပ်ကကုန်းသွေးအခြေအနေကိုကိုမိုးစောတင်ပြတော့ပါရှင်။ VOA မြန်မာပိုင်းအစီအစဉ်ကလည်းပုဒ်တော်ဟူးနဲ့ညနေခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ရန်ကုန်တိုင်းအစိုးရအဖွဲ့ဝင်တွေလုံခြုံရေးအတွက်ကားဝယ်ဖို့တင်9000နီးပါးအတုံးစီတင်ပြတောင်းဆိုမှုအပေါ်အများပြည်သူအကြားဝေဖန်မှုတွေမြင့်တက်နေတယ်လို့ရန်ကုန်တိုင်းစွတ်တော်မှလည်းအခြေအတင်ဖြစ်နေပါတယ်။အတုံးစီချွေတာမယ်ဆိုတဲ့အစိုးရတည်လက်ထက်အခုလိုဈေးမြင့်ကားတွေဝယ်ဖို့လိုအပ်ရလားလို့မေးခွန်းထုတ်နေကြတဲ့အပေါ်တိုင်းအစိုးရဘက်ကတော့တဟာအမှန်တကယ်လိုအပ်ချက်ဖြစ်တယ်လို့ပဲခုခံပြောဆိုပါတယ်။မမေခစုံစမ်းမြင်းမြန်တင်ပြပို့ထားပါရရှင်
။ပြီးခဲ့တဲ့ဇွန်လရဲ့နေ့ကပြုလုပ်ခဲ့ရန်ကုန်တိုင်းလွှတ်တော်အစည်းအဝေးမှာတင်ခဲ့တဲ့2018-2019ဘဏ္ဍာနှစ်အရအတုံးခန့်မှန်းချေငွေစင်းရထားချက်တင်ပြတာမှာရန်ကုန်တိုင်းဒေသကြီးအစိုးရအတုံးပြုဖို့အတွက်ကားဝယ်ဖို့တိန့်9000နီးပါးတောင်းခံခဲ့တဲ့အတွက်အခုလိုဝေဖန်မှုတွေရှိလာခဲ့တာဖြစ်ပါတယ်။ဒီလိုတောင်းဆိုတဲ့အတွက်လွှတ်တော်မှအခြေတင်ဖြစ်ခဲ့ပြီးလက်ရှိမှာတော့2018-2019ဘဏ္ဍာနှစ်အရအတုံးခန့်မှန်းချေငွေစင်းရထားချက်ကိုအတိမပြုနိုင်ခဲ့ပါဘူး။အရင်အစိုးရလက်ထက်ကလွှဲပြောင်းယူခဲ့တဲ့အစိုးရတုံးကားတွေဟာကြန့်ခိုင်မှုမကောင်းတာကြောင့်ကားအစ်စ်တွေကိုအစားထိုးဖို့လိုတာမို့ဝယ်ယူဖို့ရထားချက်တွေထည့်သွင်းရတာဖြစ်တယ်လို့ရန်ကုန်တိုင်းစီမံကိန်းနဲ့ဗဏ္ဍာရေးဝန်ကြီးဦးမြင့်တောင်းကဆိုပါတယ်။ဒီပြင်ဒီကားတွေဟာစိန်ခံဖို့တက်တက်စီးဖို့အတွက်ဝယ်ယူရမဟုတ်တလို့ဒါတွေဟာစိန်ခံကားမဟုတ်ကြောင်းလဲဝန်ကြီးက VOA ကိုခုလိုပြပြလာပါတယ
်။တရေငူတွေဖြတ်ပြီးတော့သူတို့တင်ပြတော့ကြတာဗျ။ဒီတင်ပြတဲ့ကားစီစီးကိစ္စကိုပဲဟို budget မှာထည့်ပါထည့်နေကြောင်းပဲပြောလိုက်တယ်။ပြည်သူတွေလိုအပ်တဲ့ပြည်သူစုစည်းတွေကတင်ပြတဲ့လမ်းတို့တရားတို့တွေအကုန်လုံးထည့်သွင်းနေနောက်ဆုံးတော့ဒါကတော့အစိုးရအဖွဲ့ရဲ့သုံးမဲ့ဒီကားစီစီးကိုအားလုံးဝေဖန်ကြတာပါ။ဝင်မဲ့ဟို budget မှာသူကထည့်ထားတာက Toyota, ဝိဇ္ဇဂွေမိတ်က Fortuner, ဒါမှမဟုတ် Ford, Everest. အဲ့တော့ဒုစရီကကျိုးပါပေါ့ဒီရန်ကုန်မြို့မှာအလွဲတကူပေါ့ Toyota Fortuner ဆိုရင်လေရန်ကုန်မြို့ရဲ့ showroom မှာအလွဲတကူဝယ်လို့ရနိုင်နေတာဒါလေပေါက်ဈေးတိုင်ဝယ်လို့ရနိုင်နေတာပေါ့နော်ဒါဒီကအကုန်လုံးဒီဈေးကပဲဈေးမှာဘလူးနဲ့မှလဝချင်းရဲလို့ရရတယ်မဟုတ်ဘူးနော
်လုံယုံစွာစီးနေနိုင်ဖို့ Ford တို့မဟုတ် Toyota အမျိုးအစားကားတစ်မျိုးမျိုးကိုဝယ်ဖို့တင်နာတာဖြစ်တယ်လို့ဆိုပါတယ်လက်ရှိကာလမှာချိုးချံချွေတာနေရတာကတချောင်းလိုအပ်ချက်တဲ့ကြော်လွန်တောင်းဆိုမှုတွေကြောင့်ဒါကိုလက်မခံတင်ကြောင်းရန်ကုန်တိုင်းလွတ်တော်ကိုယ်စားလှယ်အချို့ကကန့်ကွက်မှုတွေရှိခဲ့တာပါအရင်ရန်ကုန်တိုင်းဒေသကြီးလွတ်တော်ကိုယ်စားလှယ်ဟောင်းဒေါက်တာညိုညိုတင်းကတော့လက်ရှိ NLD အစိုးရရဲ့ဘတ်ဂျက်သုံးစွဲမှုကမေကွန်ထုတ်စရာတွေရှိနေတယ်လို့ဝေဖန်ပြောဆိုလိုက်ပါတယ
်ချိုးချုံကတော့ပေါ့နော်အဲ့ဒီတော့ကားအစ်စ်ဝယ်ခဲ့တာပဲဆိုရဖွဲ့ဝင်နေအားလုံးကဝင်ကြီးချုပ်ပါဝင်ပေါ့နော်ကဲကိုကားအစ်စ်ချက်ချက်ပဲတင်သွင်းခဲ့တာလေအဲ့တော့အဲ့လိုငါတောင်မှအဲ့လောက်မတုံးခဲ့ဘူးပေါ့နော်ဖိုကာဆိုတာဝေးလာဝေးပေါ့နော်ဒါကြောင့်မလို့အဲ့ဒီအရင်နိုင်ငံလုံခဲ့တဲ့ခုနှစ်နှစ်ကရင်လလဆဆတွင်ထားတဲ့ကားတွေရှိနေတာဖြစ်တဲ့အတွက်ကြောင့်မလို့ဒီအစိုးရဖော်ဝင်နေတဲ့ကားတွေအမှန်တော့မလိုဘူးပေါ့နော်အဲဘေးမကင်းဘူးမလုံခြုံဘူးဆိုရင်တောင်မှဒီဖိုကာမဟုတ်တဲ့ဘေးကင်းလုံခြုံတဲ့ကားတွေအများကြီးအစိုးရအဖွဲ့အနေနဲ့တင်သွင်းလို့ရတယ်အဲ့တော့3,600လောက်နဲ့ဒီကားအစ်စ်တွေဝယ်နိုင်တယ်တင်သွင်းနိုင်တယ်ပေါ့နော်ဒါကြောင့်ဒီဟိုသိန်းတောင်းတဲ့ကားကိုပေါ့နော်အစိုးရအဖွဲ့ဝင်တွေအတွက်မှားယူရဲဆိုတဲ့ဟာတော့ဒါဟိုစိတ်ကူပေါ့နော်ဒါထူဆန်းနေဒါကဒီကျန်းခံမှုပြည်လက်ထက်တုံးကားတောင်မှဒါမျိုးမလုပ်ခဲ့ဘူးလေနော်ဒါကြောင့်မို့ပြည်သူနဲ့တသားတဲ့နေရမယ်ဆိုတဲ့ဒီအစိုးရအဲဒီရတာအစိုးရလက်ထက်မှာတော့ဘလို့မှမဖြစ်ဘူးပေါ့နော
်လက်ရှိဘတ်ဂျက်သုံးစွဲမှုရထားစင်းဟာမကြေမလည်ဖြစ်နေတာမို့ကိုယ်စားလှယ်များဆွေးနွေးချက်များနဲ့2018-2019ဘဏ္ဍာနှစ်အရအတုံးခန့်မှန်းချေငွေစင်းရထားချက်တို့ကိုရန်ကုန်တိုင်းအစိုးရဘက်ကပြန်လည်စစ်ဆေးပြီးပြည်ထောင်စုအစိုးရရဲ့သဘောထားကိုခံယူသွားမယ်လို့သိရပါတယ်။ရန်ကုန်တိုင်းဒေသကြီးအစိုးရအနေနဲ့2018-2019ဘဏ္ဍာနှစ်မှာမြို့နယ်45မြို့နယ်အတွင်းစီမံကိန်းပေါင်း800ကျော်အတွက်သုံးစွဲငွေငွေချက်900ဘီလီယံနီးပါးသုံးစွဲဖို့ရထားသတ်မှတ်ထားပါတယ်ရှင်။
မမေခမင်းမြန်တင်ပြတော့တာပါ။ VOA မြန်မာပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါရယ်။အခုတော့ထိုင်းနိုင်ငံတွင်ကသတင်းတပုတ်ဆက်ပါမယ်။ထိုင်းနိုင်ငံ Smoke Program ပြည်နယ်ထက်ကတရုတ်နိုင်ငံသားပိုင်း Jintai Rubber Company Limited Sayoma, the Baba Pawinjin Chikai said, Sumpje Pisire Tolone Rajang, Junla Lianiga Tang Tawan Shi De Wenyao Sisi Kevare, Rabane Lessi Pisidon, Gorigo Yijubiro, Piantong Pisire Tolone, Eri Sayoma, the Yamwe and Lokain Sijin Kanyare, Nyama Abawi, Ningan Chada Lodoma Neserugule, Tang Anabanega Pansi Lipare, Apie Sunguro, Tang Chisai, View in Yamawa in the Dental Mae Maga Akulu, the Dental People Tabare.
ไทยနိုင်ငံသမုတ်ပရာဂန်ပြည်နယ်အတွင်းဘန်ပေါမြို့နယ်မှာတိစောက်ထားတဲ့ရောဘာစက်ရုံဟာအပိတ်ပြတ်ထားပြီးမဲ့တရုတ်နိုင်ငံသားတဦးကိုငှားရမ်းပြီးစက်ရုံဆက်ပြီးလက်ပတ်နေတဲ့အတွက်ထိုင်းလူမှုကြီးကြပ်ရေးအရာရှိတွေနဲ့ရဲအရာရှိတွေအမျိုးသားခြားစားမှုတိုက်ချဲ့ရေးကော်မရှင်အကြီးအကဲကိုလည်းဦးဆောင်ပြီးဝင်ရောက်ဆက်ဆီးခဲ့တာပါ ဥဆောင်စစ်ဆေးခဲ့သူဘုံမှုကရစ်ပနတ်ကျဝံပြောသားတာကတော့ဒီစမုတ်ပရာဂန်ပြည်နယ်ထဲမှာတရားမဝင်လုပ်ကင်နေတဲ့စစ်ရုံတွေကိုအရေးယူနေတာတွေတတ်မှတ်ထားတဲ့အတိုင်းလူအားကအပြစ်မရတာတွေကိုလည်းအကူအညီပေးရမယ်တရားမဝင်ခိုးဝင်ပြီးလုပ်ကင်နေကြတဲ့အလုပ်သမားတွေကိစ္စကိုလည်းကျွန်တော်တို့အရေးယူဆောင်ရွက်မှာဖြစ်တယ်ဆိုပြီးပြောသွားပါတယ်ဒီစစ်ရုံထဲမှာလှောင်ထားတဲ့စွန့်ပစ်ကုန်ပစ္ ပြည်ရဲ့ဖြစ်စီတဲ့တောနစ်တပောင်းတွေတွေ့ရတယ်။ဆက်ရုံပတ်ဝန်းကျင်မှာနေထိုင်ကြသူတွေကိုကျန်းမာရေးထိခိုက်စေတာတွေအပြင်ဆက်ရုံထဲမှာလုံနေကြတဲ့လုံသမားတွေအတွက်လည်းကျန်းမာရေးဆိုင်ရာအကာအကွယ်တွေဝတ်ဆင်မထားတဲ့အကြောင်းပြောဆိုသွားပါတယ်။အခုဖမ်းဆီးပြီးတဲ့လုံသမား20ဟာချောင်းဆိုးရောဂါ၊ဆုတ်ရောဂါစတဲ့အသက်ရှူလမ်းကြောင်းဆိုင်ရာကူးစက်ရောဂါတွေဖြစ်နေကြတယ်ဆိုပြီး ပြန်လဲအရေးကြိုးတက်ဆင်ပြီးရီဆိုက်ကယ်တုံးကုန်တွေကိုပြန်ထုတ်နေတာဖြစ်ပါတယ်စက်ရုံအတွင်းမှာခိုင်းစေထားတဲ့အလုပ်သမားနှစ်ဆယ်မှာမြန်မာနိုင်ငံသားတွေပါဝင်အင်းဒီနာချင်းနိုင်ငံတွေဖြစ်တဲ့လာအိုကမ္ဘောဒီးယားနိုင်ငံကဖြစ်ပြီးအလုပ်သမားရှစ်ဦးကတော့နိုင်ငံတွင်းကိုတရားမဝင်ခိုးဝင်လာကြတာလို့လဲဆိုပါတယ်ပိုင်ရှင်တရုတ်နိုင်ငံသားနဲ့တာဝန်ခံပေးထားတဲ့ထိုင်းနိုင်င ဒီကိစ္စကိုစမော့ပရာဂန်ပြည်နယ်အတွင်းမှာဆက်လက်စုံစမ်းဖော်ထုတ်ရေးယူသွားမှာဖြစ်တယ်လို့လည်းပြောဆိုသွားခဲ့ပါတယ်ရှင်။
ဒေါက်တာဆူညာရှင်မီတူဆိုတဲ့လှုပ်ရှားမှုနဲ့အတူနိုင်ငံတကာအတိုင်းအဝန်မှာအမျိုးသမီးအခွင့်အရေးနဲ့အနိုင်ကျင့်မှုတွေကအကာအကွယ်ပေးနိုင်ရေးလှုပ်ရှားမှုတွေမကြသေးခင်ကဆက်လို့အကောင်းလာနေပါတယ်။အမျိုးသမီးတွေအခွင့်အရေးပါကြောင့်ကာကွယ်ဖို့လိုအပ်ပါတယ်။မြန်မာနိုင်ငံမှာအမျိုးသမီးတွေအခွင့်အရေးနဲ့ကာကွယ်ပေးနိုင်ရေးဘလောက်အထိအလေးထားဆောင်ရွက်နေကြပါပြီလဲဆိုတာကိုVOAS နေနေညတိုက ုံးနံပါတ်ကိုချုပ်တင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုချုပ်တင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေချုပ်တင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုင်းလေးနဲ့အစီအစဉ်ကကျူးဆိုပါတယ်ရှင်။တရရဲ့လေလိုက်အစီအစဉ်မှာပါဝင်ကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင် VOA မြန်မာပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်အခုတော့အမေရိကန်ပြည်ထောင်စုကိုရောက်လာတဲ့ရိုဟင်ဂျာတွေအကြောင်းတင်ပြရအောင်ပါမြန်မာနိုင်ငံကထွက်ပြေးသွားကြတဲ့ရိုဟင်ဂျာအများစုဟာအမေရိကန်ပြည်ထောင်စုကိုရောက်မလာခင်ဂျာခန်နိုင်ငံတစ်ခုခုကိုအရင်သွားကြပါတယ်အမေရိကန်နိုင်ငံကဖီလာဒဲဖီးယားမြို့ကိုရောက်လာကြတဲ့တချို့ကတော့တရားဝင်နေထိုင်ခွင့်နဲ့ကျောင်းနေခွင့်နဲ့မရှိခဲ့တဲ့မလေးရှားနိုင်ငံကတဆင့်လာကြတာဖြစ်ပါတယ်နေမြင့်တယ်မှာသူတို့တွေနေထိုင်မှုအဆင်ပြေစေရေးအတွက်တောင်ပိုင်းဖီလာဒဲဖီးယားမြို့မွတ်စလင်အတိုင်းအဝိုင်းနဲ့ခရီးယန်စေတနာဝန်ထမ်းတွေနဲ့အတူရိုဟင်ဂျာကလေးငယ်တွေကိုစာသင်ပေးနေပါတယ်။ဒီအကြောင်း VOA သတင်းထောက်အလန်ဘာဟနာသတင်းပေးပို့ထားတာကိုတော့ကုဇော်ဝင်းလိုင်ကတင်ပြထားပါတယ်ရှင်
။အမေရိကန်ပြည်ထောင်စုက2019ခုနှစ်ဧပြီနဲ့အောက်တိုဘာလအတွင်းလက်ခံခဲ့တဲ့မြန်မာနိုင်ငံကဒုက္ခသည်စုစုပေါင်း21ရာခိုင်နှုန်းကိုပင်ဆယ်ဗေးနီးယားပြည်နယ်ကခေါ်ယူလက်ခံထားတာပါ။ဖီလာဒဲဖီးယားမြို့တောင်ပိုင်းကလူမျိုးဘာသာမတူညီတဲ့သူတွေအများစုစုပေါင်းတည်ရှိတဲ့မူလကရှိနေကြတဲ့အင်ဒိုနီးရှားမွတ်စလင်အတိုင်းအဝန်းရှိရာအရာမှာရိုဟင်ဂျာတွေလည်းလာရောက်နေထိုင်ကြတာပါ။အဲ့ဒီရိုဟင်ဂျာဒုက္ခသည်တွေနေမြေသစ်မှာနေထိုင်မှုအဆင်ပြေရေးအတွက်ဒေသခံတွေကတကားဖွင့်ကြိုဆိုကြသလိုအပတ်စဉ်အစ္စလာမ်ကျောင်းမှာစာသင်ပေးနေပါတယ်။သူတို့ရဲ့ဦးစားပေးလုပ်ငန်းဟာဒုက္ခသည်ကလေးငယ်တွေရဲ့ပညာရေးဖြစ်တယ်လို့ကျောင်းအုပ်ကြီးကတ်Zanita ga pyo ba de.
Tentunya saya bisa berkenalan dengan komunitas Islam di
ဆင်းလိတဝိုင်းမှာရှိတဲ့အစ္စလာမ်အတိုင်းဝိုင်းကြားပူရင်းနှီးမှုရှိစေရဖြင့်ကလင်းငယ်တွေဟာအစ္စလာမ်ဘာသာအကြောင်းတပတ်တစ်ခါသင်ကြရပါတယ်။ဒါပြင်စာသင်ကျောင်းတွေမှာသင်တဲ့ဘာသာရပ်တွေကိုခရစ်ယာန်စေတနာဝန်ထမ်းတွေကလာသင်ပေးပါတယ်။ကလင်းငယ်အများစုဟာရိုဟင်ဂျာတွေဖြစ်ပါတယ်။အဲဒီလိုလှုပ်ဆောင်မှုကရိုဟင်ဂျာကလင်းငယ်တွေအနေနဲ့သူတို့ရောက်နေတဲ့နေရာတွေမှာကိုယ်အိမ
any kind of hardship for being Muslim or for being Rohingya here in
အမေရိကန်နိုင်ငံထဲမှာသူတို့အနေနဲ့မွတ်စလင်ဖြစ်တာကြောင့်ဓမ္မဘုရိုဟင်ဂျာဖြစ်တာကြောင့်ဆိုပြီးအခက်အခဲဖြစ်မှာကိုကျွန်တော်မလိုလားပါဘူး။ဒါကြောင့်သူတို့အတန်တွေကိုနားထောင်ပြီးသူတို့အကြောင်းပို့သီးလာလိမ့်မယ်လို့ကျွန်တော်မျှော်လင့်ပါတယ်။အလားတူပဲကျွန်တော်တို့အကြောင်းလည်းသူတို့ပို့သီးလာပြီးကျွန်တော်တို့အချင်းချင်းကြားမှာမိတ်ဆွေဖြစ်လာနိုင်ပါတယ်။ဖီလာဒယ်ဖီးယားမြို့ထဲမှာတင်ရ
က
ျွန်တော်သမီးကအကြောင်းမတော်ရလို့ဆိုပြီးငိုပါတယ်။သူကအဲ့ဒီပုပ်ပလိကအကြောင်းကိုတက်ချင်တာ။ဒါပေမဲ့တက်ခွင့်မရပါဘူး။ကလေးတွေကိုကျွန်တော်ဦးစားပေးရပါမယ်။ကျွန်တော်ဒုက္ခတွေဖြစ်တာနဲ့ကျွန်တော်ကလေးတွေလည်းအဲ့ဒီတိုင်းမဖြစ်စေလိုပါဘူး။ကျွန်တော်သူတို့အတွက်ထက်စဉ်းစားရပါမယ်
။အပတ်စဉ်အစ္စလာမ်ကျောင်းနဲ့ခရီးယန်ဆင်းနာဝန်ထမ်းတွေရဲ့ကူညီထောက်ပံ့မှုတွေကြောင့်မွတ်စလင်ဒုက္ခသည်တွေဟာသူတို့ရောက်နေကြတဲ့တိုင်းပြည်အသစ်မှာဘဝသစ်အတွက်အဆင်ပြေစွာနေထိုင်နိုင်ရေးအထောက်အကူပြုလျက်ရှိပါတယ်ခင်ဗျာ။
ကိုဇော်ဝင်းလိုက်တင်ပြသွားတော့ပါရှင်အခုထုတ်လွှင့်ပေးနေတဲ့ VOA ညနေပိုင်းရေဒီယိုအစီအစဉ်ပြီးပြီချင်ပါပဲ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9:00နာရီ9:00နာရီခွဲထိတိုက်ရိုက်ထုတ်လွှင့်ပေးသွားမှာပါ Asia Set 7ကျိုးတို့ကလည်းဖန်ယူကြည့်ရှုနိုင်ပါတယ်နောက်9:00နာရီကြာ9:00နာရီကနေ10:00နာရီမှာထုတ်လွှင့်မယ့်အစီအစဉ်တွေမှာတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းဆောင်မတွေနဲ့အတူအပတ်စဉ်ကဏ္ဍတွေဖြစ်တဲ့လူလူနဲ့ကျန်းမာရေးဥကြုံဆန္ဒရမြန်မာအရေးသုံးသပ်ချက်အခစားသတင်းလွှာစားတဲ့အစီအစဉ်တွေကိုနားဆင်ကြမှာပါရှင်ကိုယ်တော်ကြံရှိနေတဲ့အချိန်အတွင်းနောက်ဆုံးရသတင်းအချင်းချုပ်ကိုကောင်းလင်းကပြောပြပေးပါအောင
်။ UN နိုင်ငံနဲ့နျူကလ িয়ার ဆိုင်ရာနိုင်ငံတကာသဘောတူညီချက်ကိုပြင်ဆင်ရေးဥရောပခေါင်းဆောင်တွေကိုစီယုံမှုရည်ရွယ်ချက်နဲ့တိုးရကြဥရောပခေါင်းဆောင်ဆုံးသက်ဖြစ်အစိုးရဝန်ကြီးချုပ်ပင်ချမင်းနေတန်ယာဟုဟာဗြိတိန်ဝန်ကြီးချုပ်ခရီဇာမင်းနဲ့လန်ဒန်မြို့တော်မှာဒီနေ့တွေ့ပါတယ်။ဥရောပခေါင်းဆောင်စဖြစ်တင်းလာနေကဂျာမနီကိုရောက်ဆင်မှာတော့အရှေ့လေဗန်ဒီသမှာ UN ရဲ့စစ်ဖက်မှုတွေကြောင့်ဥရောပကိုဒုက္ခသည်တွေအလုံးရင်းနဲ့ထွက်ပြေးလာမဲ့အခြေအနေနဲ့ပတ်သက်လို့ဂျာမနီဝန်ကြီးချုပ်ကိုသတိပေးပြောဆိုခဲ့တာပါ။အမေရိကန်ပြည်သူကယ်လီဖိုးနီးယားပြည်နယ်မှာမနေ့ကကျင်းပတဲ့ဒီမိုထူးခြားတဲ့ပနမယူကော့ပွဲလုပ်ငန်းစဉ်တွင်မဲအများစုရခဲ့တဲ့ဒီမိုကရက်တက်လွတ်တော်မှဒိုင်ယန်ဖတ်စတန်ကနောက်ထပ်တက်လွတ်တော်တည်ထောင်နေတဲ့ပြည်လဲရွေးကန်နိုင်တဲ့အဆင့်နဲ့ပိုပြီးနီးစပ်သွားပါတယ်။ပေပါတီကလည်းဖြစ်ဖြစ်မဲအများစုရသူလာမယ့်နိုဝင်ဘာလထရိုယူကော့ပွဲမှာရှင်ပြိုင်ခွင့်ရမယ်။ကယ်လီဖိုးနီးယားပြည်နယ်ရဲ့ပနမအကျိုးရွေးကောက်ပွဲမှာအသက်84နှစ်အရွယ်ဆန်ဖရန်စစ္စကိုမြို့တော်ဝန်အောင်ဒန်နယ်ဖတ်စတန်ကသူ့ရဲ့ငယ်တဲ့ပြန်ပြတ်ဖြစ်တဲ့ထက်လွတ်တော်ဒီမိုကရက်အမတ်ကေဗင်ဒယ်လင်ကိုလွယ်တကူနဲ့အနံ့ရရှိသွားခဲ့တာပါအမေရိကန်သမ္မတနဲ့မြောက်ကိုရီးယားခေါင်းဆောင်တို့ကြရလာနေတဲ့နျူကလ িয়ার ဆိုင်ရာဘလို့သဘောတူညီချက်မျိုးကိုဆိုကွန်ဂရက်လွှတ်တော်ကပြန်လည်သုံးသပ်ခွင့်နဲ့ပယ်ချဝင်ရှိတဲ့အကြောင်းအမေရိကန်ထက်လွတ်တော်နိုင်ငံသားဆက်ဆံရေးကော်မတီဝင်တွေကပြောလိုက်ပါတယ်။သမ္မတတော်နဲ့ထရန့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်တို့ရှေ့သတင်းပတ်စင်မှုမှာထိတိတွေ့ဆုံမှုပြင်ဆင်နေချိန်မှာပဲအမေရိကန်ထက်လွတ်တော်မှတ်တီကပြောဆိုလိုက်ကြတာပါ။ရခိုင်ပြည်နယ်မှာပြည်ရဲ့အနေနဲ့ကြုံရတဲ့ပြစ်ပခတ်တွေအတွင်းနေရဆုံးကထွက်ပြေးသားသူတွေကိုပြန်လည်လက်ခံမဲ့အစီအစဉ်မှာပူပေါင်းဆောင်ရွက်ရေးမြန်မာစိုးရနဲ့ကုလသမဂ္ဂတို့ကြားဒီနေ့ပဲနားလည်မှုစာချုပ်တော်တစ်ရပ်ကိုလက်မှတ်ရေးထိုးလိုက်ပါတယ်။သဘောတူညီချက်ဟာရခိုင်ပြည်နယ်ကတိတ်ဆောင်သွားသူတွေကိုယ်စားဆန္ဒရနေရပြန်လည်နိုင်ရေးလုပ်ငန်းစဉ်ကိုပုံမှန်မြန်ဆန်အောင်ထောက်ကူဖြစ်မယ်လို့မျှော်လင့်ကြောင်းလည်းအစိုးရကပြောဆိုခဲ့တာပါ
။တရင်အချင်းချက်ကိုကောင်းလွင်ပြောပြသွားတာပါ။ဒီညနေအစီအစဉ်ထုတ်လို့ရင်းမှုကကိုညာဝင်းအောင်ဖြစ်ပြီးအသံဖန်အင်ဂျင်နီယာကတော့ Linux String Cast ဖြစ်ပါတယ်။ VOA American အသံညဖက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00နာရီနဲ့10:00နာရီအထိလိုင်းဒိုမီတာ25 kHz 15953ည၊လိုင်းဒိုမီတာ32 kHz 11883ည၊လိုင်းဒိုမီတာ51 kHz 9335နဲ့လိုင်းလမီတာ190 kHz 15905တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးသွားအောင်ပါ။သဒ္ဒရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းအသင်းများရှင်လန်းပါစေရှင်။ VOA ကိုအားပေးနာစေတဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျွန်မနမ်လောပါ။
This program has come to you from the Voice of America, Washington. From Washington,